ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဥက္ကဋ္ဌကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ဘက်ကနေလုံခြုံရေးအရစစ်ဆေးမေးမြန်းစရာရှိတာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လို့ AA ရခိုင်လက်နက်ကိုင်တပ်ပြောခွင့်ရခိုင်သူခါကပြောပါရယ်အခုလိုမျိုး NND ဥက္ကဋ္ဌဦးရဲသိမ်းအဖမ်းခံရတာနဲ့ပတ်သက်ပြီးတိုက်ပွဲနဲ့မသက်ဆိုင်တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းတာတွေကိုလက်နက်ကိုင်တပ်ဖွဲ့တွေအားလုံးရှောင်ရှားကြဖို့ကိုလည်း NND ပြောခွင့်ရဒေါက်တာမြွန်းညွန့်ကပြောပါရယ်သတင်းအပြည့်အစုံကိုတော့ VOA သတင်းတောင်ကိုတက်နိုင်ကသတင်းပေးပို့ထားပါရယ
်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကိုပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့မှာရခိုင်လက်နက်ကိုင်အေအဖွဲ့ကလုံခြုံရေးရစစ်ဆေးမင်းမြန်စရာရှိတာကြောင့်ဖမ်းဆီးထိန်းသိမ်းထားပါရယ်အခုလိုပါတီဝင်တွေကိုဖမ်းဆီးထိန်းသိမ်းထားတာဟာပြည်သူလူထုကြားမှာအကြောက်တရားဖြစ်ပေါ်အောင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ NND ပြောခွင့်ရဒေါက်တာမြွန်းညွန့်ကပြောပါရယ
်ဘူးသီးတောင်မြို့နယ် NND ဥက္ကဋ္ဌဟာသူကတိုက်ခိုက်ရေးမှာ competent မဟုတ်ဘူးသူကနိုင်ငံသားတူရဲ့လုပ်ငန်းတွေနော်လွတ်လပ်တဲ့ငြင်းညံ့တဲ့လုပ်ငန်းတွေဆောင်ရွက်နေတာပါအဲ့လိုပုံစံမျိုးကိုထိန်းသိမ်းထားခြင်းဟာတော့ပြည်သူလူထုအတွင်းမှာအကြောက်တရားဖြစ်ပေါ်အောင်ဆောင်ရွက်လိုက်လို့ဖြစ်ပါတယ်အကြောက်တရားနေပြီးတော့အမုန်းတရားတွေဖြစ်လာတာကျွန်တော်တို့ဆိုရင်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီတိုက်ပွဲနဲ့မသက်ဆိုင်ပုံစံများကိုဖန်ပြီးထိန်းသိမ်းထားခြင်းကိုဒီလက်နက်ကိုင်တပ်ဖွဲ့အားလုံးကရှောင်ရှားကြဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်ကျွန်တော်တို့အဖွဲ့ချုပ်အဖွဲ့ဝင်များအနေနဲ့ကလည်းကျွန်တော်တို့ဖွဲ့ချုပ်အနေနဲ့တော့ထူးခြားတဲ့လုံခြုံရေးအစီအမံတွေဓာတ်တွေလုပ်ပြနိုင်တဲ့အစီအမံမရှိပါဘူးအဲ့တော့မိမိတို့ရဲ့လုံခြုံရေးအရာနိုင်ငံရေးသတိဖြင့်သာသွားလာလှူရှာဖို့ကျွန်တော်တို့တိုက်တွန်းပါတယ
်ဥယျာဉ်သိမ်းဖန်စီထင်းသိမ်းခံရတာနဲ့ပတ်သက်လို့လိုအပ်တာတွေကိုလှုပ်ဆောင်တော့မှာဖြစ်တယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ကတော့ဒီဖီစီအစည်းအဝေးမှာဓာတ်တွေတင်ပြပြီးတော့လိုအပ်ရင်တော့ကျွန်တော်တို့သုံးပြရစင်ညာချက်ထုတ်တာတဲ့နော်ကျွန်တော်ပါတီတွင်ညွှန်ကြားချက်ထောက်တာဓာတ်တွေတော့ကျွန်တော်လုပ်နေပါလိမ့်ခင်ဗျာကုလောဇေရောဘာလုပ်မယ်လို့ကျွန်တော်ပြောလို့မရပါဘူ
းရခိုင်လက်နက်ကင်အေပြောခွင့်ရခိုင်ဒုက္ခကတော့သူ့ကိုစစ်ဆေးစရာရှိတာကြောင့်ထင်းထင်းထားရတာဖြစ်တယ်လို့ပြောပါတယ
်ဘူးတီးတော် NLD ဥက္ကဋ္ဌကိုတော့ကျွန်တော်တို့အဲ့ဒီမှာဒီဟောကြောင့်နော်ဒီစစ်ဆေးစရာတွေရှိတဲ့အတွက်ကြောင့်မလို့ဟိုခေါ်ယူထင်းထင်းထားတာရှိတယ်ဗျလို့စေတော့ဒီလောက်ပဲပြောလို့ရမယ်ဗျ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေလေးပြင်းထန်နေသလိုအခုလိုပါတီဥက္ကဋ္ဌတိဖန်စီနေတာကြောင့်စိုးရိမ်မိတယ်လို့လည်းစစ်တွေမြို့နယ် NLD ဥက္ကဋ္ဌဦးဆန်ရွှေကျော်ကပြောပါတယ
်ကျွန်တော်ကတော့ပုဂ္ဂိုလ်ရေးခင်မင်းနဲ့ပုဂ္ဂိုလ်ရောက်လေးဖြစ်တယ်ရေးသိန်းကတော့ NLD ကဘုသိတော်မြို့မှာတိုက်တိုက်ကြွကြွလုံခြုံနေတဲ့ဥက္ကဋ္ဌကလူငယ်ရောက်လေးဖြစ်တယ်ကိုအရေးကြီးကလည်းတကူတော်ဆန္ဒပြတာတွေလုပ်ခဲ့တယ်ဒီမိုကရေစီနဲ့ကိုလူမျိုးအတွက်ဒီလိုကျတော့ဆံပြလုံးချတဲ့လူငယ်တရားကိုတောက်ဆုံးသွားတယ်ဆိုတော့ညီမတော့အန်အော်တုံလုံးသွားတယ်အခုကအသေးစိတ်တော့ဘယ်ကဖမ်းသွားလဲအသက်ခံရလားအဲ့ဒါလေအသေးစိတ်မသိတော့ဟိုဗီဇာစုနဲ့ထပ်တူဟိုဝန်နေတုံလုံးမိပါတယ်အဲ့ဒ
ါပြီးခဲ့တဲ့လကလည်းပလောဝမြို့နယ်ကိုစားပြို NLD ပါတီကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဝေတင့်ကိုလည်းရခိုင်လက်နက်ကင်အေဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲကာလအတွင်းရဲသားတွေကိုတပ်မတော်ဖက်ကလည်းတန်တရားနဲ့ဖမ်းဆီးစစ်ဆေးတာတွေရှိသလိုရခိုင်လက်နက်ကင်အေဖက်ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တအုပ်ကိုလည်းဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်